ရန်ကုန်နဲ့မြို့တချို့မှာတော့လုံခြုံရေးတင်းကျပ်နေတဲ့ကြားမှာပဲဆရာနာသိမ့်မှုကိုဆန့်ကျင်တဲ့လက်တွေ့ဆန္ဒပြမှုတချို့ဒီကနေ့မှာဖြစ်ပါတယ်။ရန်ကုန်မြို့မှာတော့လူငယ်၁၀ကနန်းလောက်ဟာရွှေရောင်ရောင်စိတ်တက်ကိုကန်ဆွဲပြီးတော့ဆုံးသက်တိုက်ပွဲဝင်ရောက်ဆိုတဲ့စာတမ်းနဲ့ဆန္ဒပြကြပါတယ
်။
လုံငယ်ရဲ့စရင်းကြီးလုံးကဖြစ်ခဲ့တဲ့ရှူဝါရံတို့ရှားမှုနှစ်ပတ်လည်အချင်းနဲ့ရန်ကုန်မန္တလေးနဲ့မြို့တချို့မှာဒီအပိုင်းတွေအတွင်းမှာဆန္ဒပြခဲ့ကြတာပါ။မုံရမြို့မှာလည်းဖမ်းဆီးခံရတဲ့မုံရတပိတ်ခေါင်းဆောင်ကိုဝေမိုးနိုင်ဝင်းနေအထင်းမှဖြစ်နေဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရင်တောင်းဆိုဆန္ဒပြကြပါလေ။မန္တလေးမြို့မှာတော့ပရာဟိတသမားလည်းဖြစ်တက်ကြွလှရှားသူတို့လည်းဖြစ်တဲ့ကိုမင်းကိုတင်းခေါ်ကိုတန်းထုံးကိုအာဏာမဏိကမနေ့ကဖမ်းဆီးသွားပြီးတော့ဒီကနေ့မှာတော့ထင်းထင်းထားစင်မှာကွယ်လွန်သွားတယ်ဆိုပြီးတော့မိသားစုတွေကိုအကြောင်းကြားလာတဲ့အကြောင်းမိသားစုအတိုင်းအဝန်ကတဆင်ပြရပါတယ်။မနေ့ကဆန်းကြောင်းမြို့နယ်တွင်ပြစ်ထမှုမှာလည်းလူငယ်၃ဦးသေဆုံးခဲ့တယ်လို့သိရပေမဲ့ပြည်သားတီပြုလို့တော့မရသေးပါဘူး။စီးအစ်တမနေတဲ့စကိုင်းတိုင်းအတွင်းကပလဲနဲ့ခင်းမြို့နယ်တွေအတွင်းမှာတော့လူငယ်ယူထားတဲ့စစ်ရင်နှန်းတချို့တိုက်ခိုက်ခံရတယ်လို့သိရပါတယ်။အဲ့ဒီဒေသတွေမှာအရင်ရက်တွေကလည်းအင်တာနက်ပြတ်တောက်မှုရှိနေတာပြင်ကချင်နဲ့ဆက်ဆက်နေတဲ့စကိုင်းထက်ပိုင်းကောလင်းဝင်းတုံနယ်ပင်လယ်ဘူးမြို့နယ်တွေမှာလည်းဒီနေ့ကဆက်ပြီးတော့အင်တာနက်တွေပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ကချင်စကိုင်းနဲ့မကွေးတိုင်းမြို့နယ်တချို့မှာဒေသခံ PDF တပ်တွေနဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေမကြာခဏရှိနေသလိုကြီးရွာသားတွေထောင်ထဲချပြီးတော့ထွက်ပြေးတင်းရှောင်နေရတဲ့အခြေအနေလည်းဖြစ်နေပါတယ်ခင်ဗျာ။